အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီနည်းလမ်းမကျဘဲလွတ်လပ်စွာပညာသင်ကြားခွင့်ကိုအာမခံချက်မပေးသလိုလူအခွင့်အရေးတွေကိုလည်းလေးစားလိုက်နာမှုမရှိဘူးဆိုပြီးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေသူတွေကပြောဆိုကြပါတယ်။အခုလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေဟာသမရလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့ဥပဒေအဖြစ်အသက်ဝင်လာတော့မှာမို့ဒီမျိုးသားပညာရေးဥပဒေကိုသာကျင့်သုံးသွားမယ်ဆိုရင်မြမပညာရေးဟာအောင်မြင်မှုရှိမှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။မတ်သိင်္ကီထက်ကဒီစိတ်ကိုတင်ပြမှာပါ
။ဟုတ်ကဲ့ပါရှင်။အမျိုးသားပညာရေးဥပဒေမှာဗဟိုဦးစီးချုပ်ကိုင်မှုစနစ်ကိုဆက်လက်ကျင့်သုံးထားပြီးဒီမိုကရေစီအရေးလူ့အခွင့်အရေးနဲ့ဆန့်ကျင်နေတာမို့ဒီဥပဒေကိုသာကျင့်သုံးရင်မြမပညာရေးအောင်မြင်မှုရမှာမဟုတ်ဘူးလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းလွင်ကပြောပါတယ
်ဒီပညာရေးလွတ်လပ်ခွင့်မရှိတဲ့အတွက်အထူးသဖြင့်ဒီကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေသူတို့ဘာတရားဆိုင်ရာရွေးချယ်ခွင့်သူတို့ရဲ့ဒီမိုကရေစီခွင့်ရေးတွေဒီကျောင်းသားတွေလွတ်လပ်စွာအသိဉာဏ်ပြည့်ပိုင်ခွင့်ကျောင်းသားတွေလွတ်လပ်စွာစီဝေးပိုင်ခွင့်ကျောင်းသားတွေလွတ်လပ်အထောက်အပံ့ပြောဆိုပိုင်ခွင့်အဲ့ဒီခွင့်လန်းတွေဆုံးရှုံးနေတဲ့အတွက်ကျောင်းသားတွေပျော်ရွှင်မှုရှိမှာမဟုတ်ဘူးပျော်ရွှင်မှုမရှိတဲ့အတွက်ဒီကျောင်းသားတွေရဲ့ပညာရေးထုတ်တက်မှုမှာအဟန့်တားဖြစ်နိုင်တယ်နောက်ဆရာကြီးရဲ့လွတ်လပ်ခွင့်ပေါ့ဆရာကြီးကသူတို့သင်ကြားပိုင်ခွင့်တွေလွတ်လွတ်လပ်လပ်ရှိဖို့ပညာရေးအဆုံးဖြတ်တွေမှာဆရာကြီးပါကိုယ်တိုင်ပါဝင်နိုင်ဖို့အဲ့ဒီအဟန့်အတားတွေရှိတဲ့အတွက်ဆရာကြီးလည်းပြောရှင်းမှာမဟုတ်ဘူးနောက်ထို့သဖြင့်တိုင်းနာကလင်းငယ်တိုင်းနာကလင်းငယ်တွေကသူတို့တောင်ပေါ်ဒေသတွေမှာဗမာစာနဲ့သင်ရတဲ့အတွက်သူတို့မပြောရှင်းကြဘူးဗမာလူနားမလည်တဲ့အတွက်ကျောင်းမှာမပြောဘူးအဲ့ဒါကြောင့်ကလေးတွေနားလည်တဲ့မိခင်ဘာသာစကားနဲ့အခြေခံနဲ့ပညာရေးမျိုးလုပ်ပါလို့ကျွန်တော်တို့တိုက်တွန်းတယ်အိမ်မဲ့အစိုးရကမလိုက်နိုင်ခဲ့ဆပမာဇာပြည်သာတင်ကြားရေးမန္တန်လို့တုံးနေတဲ့တိုင်းနာကလေးတွေပညာအစိုးရအကြောင်းတွေမှာပညာသင်ကြားနိုင်မှုကခက်ခဲကြုံတွေ့နိုင်တယ်။နောက်တစ်ဆင့်ကမတန်ဆွမ်းတဲ့ကလေးတွေဆိုအမြင်အာရုံအားနေတဲ့ကလေးတွေကြားအာရုံအားနေတဲ့ကလေးတွေခန္ဓာကိုယ်အားဖြင့်အားနေတဲ့ကလေးတွေကတခြားကလေးများနဲ့အတူတကောသင်ကြားပိုင်ခွင့်ပေါ့ inclusive education ပေါ်တဲ့နိုင်ငံတကာမှာဒီကျောင်းနဲ့ချင်းတုံးလာတဲ့ဒီခန္ဓာဒီအားနည်းတဲ့ကလေးတွေကတခြားကလေးများနဲ့အတူတူသင်ကြားပိုင်ခွင့်ကိုကျွန်တော်တို့သင်ပြခဲ့တယ်။အစိုးရဘက်ကလက်မခံခဲ့ဘူး။ဒါကြောင့်ပညာရေးကလူ့အခွင့်အရေးလည်းဆုံးရှုံးနေ၊လူ့ကုန်သိက္ခာအရာလည်းဒီဆုံးရှုံးမှုရှိနေတယ်။ဒီမိုကြီးခွင့်လန်းနေလည်းဆုံးရှုံးနေတယ်။ဒီပညာရေးလွတ်လပ်ခွင့်မှာလည်းထိခိုက်နေတဲ့အတွက်ပညာရေးထုတ်တက်မှုမရှိနဲ့လက်ရှိဥပဒေတိုင်းတာအကောင့်ထဲပေါ်မယ်ဆိုရင်ဒီပညာရေးမှာပါဝင်တဲ့ကျောင်းသားလည်းမပြောင်းဘူး၊ဆရာလည်းမပြောင်းဘူး၊တိုင်းသားတွေလည်းမပြောင်းရွှင်တဲ့အတွက်ဒီပညာရေးကအောင်မြင်မှာမဟုတ်ဘူးတော့ကျွန်တော်ကမြင်ပ
ါအရှိတောင်အာရှမှာအကောင်းဆုံးတက္ကသိုလ်အဖြစ်ရန်ကုန်တက္ကသိုလ်ကိုတက်မှတ်ခဲ့ကြရတဲ့အထိမြမပညာရေးစနစ်အဆင့်မိခဲ့တဲ့အနေအထားကနေ1962ခုနှစ်နောက်ပိုင်းဘိုးချုပ်ကြီးနေဝင်အာဏာသိမ်းယူပြီးချိန်ကစလို့ဒီကနေ့ဒီအချိန်အထိစိုးစိုးဝါးဝါးနှိမ့်ချနေတဲ့မြမပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အစိုးရရဲ့စိတ်ပါဝင်စားမှုကလည်းအားရစရာမရှိဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကဆရာဦးတူတာကပြောပါတယ
်။စိုးစိုးဝါးဝါးပြောရသွားနိုင်တယ်ဆိုရင်ဒီမှာကျောင်းသားတက်မှတ်ကလည်းမဖွဲ့နိုင်ဘူး။ဆရာများတက်မှတ်ကလည်းမဖွဲ့နိုင်တော့ဘူး။အဲ့တော့ကျွန်တော်တို့အခုဆရာတက်မှတ်ကလည်းပညာရေးဥပဒေရလုပ်ထားတာမျိုးအလုပ်သမားဥပဒေကကျွန်တော်တို့ကဖွဲ့ထားရတဲ့အဖြစ်မျိုးပဲ။အဲ့တော့အခုအချိန်ကြီးကစိုးစိုးဝါးဝါးတက်ရောက်တာကတော့အများကြီးရည်မပြောင်းလဲဘူးဥပမာတမရအပြောရည်ကဟိုဆွားဆွေးချက်ကမင်းတောင်းတတ်နေပေါ့နော်ဒီနေ့တုန်းကမင်းများကြီးတို့လုံးဝမပြောဘူးပါလာတဲ့အချိန်ကျတော့လေအခုမိသားပညာရည်ကြီးကြောင်လေသူကအင်တန်ပညာရည်ချင်းကိုသူကဝင်တိုင်းချင်းကြီးလို့ပြောတာကနေ
ကျောင်းသားလူငယ်တွေအဆင့်မီပညာရည်သင်ကြားနိုင်ခွင့်ကအစအစိုးရရဲ့ပညာရေးအသုံးစရိတ်မဖြစ်စလောက်ပဲပေးတဲ့အခြေအနေအစုံဝေဖန်မှုတွေကတော့ကျဲကျဲပြန့်ပြန့်ရှိနေတာပါအခုလွှတ်တော်ကအတည်ပြုထားတဲ့ပညာရေးဥပဒေမှာဆိုရင်လေဒီအချက်တွေကိုထည့်သွင်းထားတာမရှိပဲအရင်စစ်အစိုးရလက်ထက်တုန်းကကျင့်သုံးခဲ့တဲ့ပညာရေးဥပဒေအတိုင်းဖြစ်နေတယ်လို့လေ NNER ကဒေါက်တာသိန်းလွင်ကထောက်ပြပါတယ
်။သကလုံးတစ်ချို့ပဲဒီမိုကရေစီတို့ဘာလို့သကလုံးတစ်ချို့ပါလာပြီမဲ့တကယ်အနှစ်သာရပေါ့ပညာရေးစီမံခန့်ခွဲမှုအရာကောပညာရေးလွတ်လပ်ခွင့်အရာကောဒါပညာရေးဒန်းနူမီမျှမှုပေါ့အဲ့ဒါလူ့ကုန်သိက္ခာလူ့ခွင့်ရေးအရာဒီအရာကိုငကိုစီစိုးရလက်ထက်ကအလားတရံနဲ့တူတယ်ဥပမာတင်းတင်းချာချာထောက်ပြအရင်စီစိုးရလက်ထက်ကဘုရုပ်ခင်ညောကပညာရေးကော်မတီဆိုပြီးတော့ပညာရှင်တွေရဲ့အထက်ကလေပေါမောက်ခတွေဆရာတွေရဲ့အထက်ကနေခဲ့တဲ့အမိန့်နဲ့ခိုင်းချေခဲ့တဲ့အဲ့ဒီပုံစံအတိုင်းပဲအခုအမျိုးသားပညာရေးကော်မရှင်ဆိုပြီးတော့ထွက်ဖို့ဥပဒေမှာပါလာတယ်အဲ့ဒါကဘိုးချုပ်ကိုင်တဲ့အခွင့်ဖြစ်နေတယ်အဲ့ဒါကြောင့်ငကိုစီစိုးရရဲ့ဥပဒေနဲ့အလားတရံတူတယ်လို့ကျွန်တော်တို့က
ဒီမိုကရေစီလူ့ခွင့်ရေးနဲ့လွတ်လပ်စွာပညာသင်ကြားခွင့်ကိုအာမခံပေးနိုင်မဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ ညာရေးဝန်ကြီးဌာနနဲ့အတူပညာရေးဆိုင်ရာကျွမ်းကျင်သူတွေစီဝေးရေးဆွဲဖို့တိုက်တွန်းတောင်းဆိုခဲ့ကြပေမဲ့လက်ခံဆွေးနွေးခဲ့ခြင်းမရှိပဲအခုအမျိုးသားပညာရေးဥပဒေကိုအစိုးရကစိတ်ချရေးဆွဲခဲ့တာဖြစ်ပါတယ်ရှင်။